တရုတ်နိုင်ငံတောင်ပိုင်းမှာကြောင်မီးသွေးမိုင်းမီးလောင်တာကြောင့်လူ16ဦးတနင်္ဂနွေနေ့ကသေဆုံးသွားခဲ့ကြတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ကွေကျောပြည်နယ်ဘာကူယမ်ကရှမ်းချောင်းချုကြောင်မီးသွေးတွင်းမှာမီးလောင်ခဲ့တာဖြစ်ပါတယ်။ကွန်ဗီယာကပတ်ကမီးလောင်ပြီးတဲ့နောက်လူတွေပိတ်မိသွားခဲ့တာဖြစ်ပါတယ်လို့ပန်ချိုးမြို့အစိုးရကကလဦးစစ်ဆေးချက်အရတွေ့ရှိချက်ကိုလူမှုမီဒီယာမှာသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟာဖာလုံအိမ်တန်းငွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။နေအောင်နဲ့လေဆွမ်းရင်အသုံးပြုတာကိုကြီးကြီးမားမားတိုးချဲ့နေပြီဖြစ်ပေမဲ့လျှက်စစ်အတွက်လည်းကြောက်မီးသွေးပေါ်မှာမိခိုနေရဆဲဖြစ်ပါတယ်။မိုင်းလုံငန်းဆိုင်ရာဝန်ကြီးဌာနကအလုပ်သမားတွေရဲ့လုံခြုံမှုကိုမကြမီနှစ်တွေအတွင်းကတိုးတက်အောင်လှုပ်ဆောင်ခဲ့ပေမဲ့လူသေးပြောက်ကဆက်လက်ရှိနေဆဲဖြစ်ပါတယ်။